EU ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ဟာဒီကနေ့တောက်ကြနေမှာယူကရိန်းနိုင်ငံကိုရောက်သွားပြီးတော့ EU အနေနဲ့ဆောင်းတွင်းကာလယူကရိန်းတို့ကိုကူညီထောက်ပံ့မယ်အကြောင်းဆွေးနွေးမယ်လို့ပြောပါတယ်။ Kiev မြို့တော်ကိုမသွားခင်မှာကြာသပတေးနေ့ကပဲ EU နိုင်ငံတွေရဲ့ဘဏ္ဍာရေးလုပ်ငန်းတွေမှာအပ်ထားတဲ့ရုရှားတို့ပိုင်ဆိုင်မှုတွေရဲ့အတိုးငွေတွေကိုယူကရိန်းကိုပေးမယ်ဆိုတာကို EU ဥရောပကော်မရှင်ဥက္ကဋ္ဌကကြေညာလိုက်ပါတယ်။
And today I can announce that we will make an additional amount of close to 160 million euros available.
Europa Commission ဥက္ကဋ္ဌပြောသွားတာကတော့ဒီနှစ်စောင်းရာသီအတွက်နောက်ထပ် euro ငွေတန်း160ထပ်ပြီးတော့ EU ကအကူအညီထောက်ပံ့ပေးသွားမယ်ဆိုတာကိုပြောသွားတာပါ။နေစရာနဲ့အပူပေးဆက်တွေကိုအတွက်ကတော့ euro တန်း60သုံးပါဖြစ်ပါတယ်။နောက်ပြီးတော့ Ukraine ရဲ့စွန့်ရင်ဆိုင်ရာအခြေခံစာဦးတွေပြန်လည်ပြင်ဆင်နိုင်မှုက euro တန်း100လောက်သုံးပါဖြစ်တယ်ဆိုတာကိုအသိပေးခဲ့ပါတယ်။ Ukraine စီးပွားရေးပြန်လည်တည်ဆောက်ဖို့နဲ့ပျက်စီးနေတဲ့ဓာတ်ပေးဆက်ယုံတွေပြန်လည်တည်ဆောက်နိုင်ရေးစီးပွားရေးအင်အားကြီး9နိုင်ငံကြီး7ကနေဒေါ်လာ39တန်းချီးမယ်ဆိုတာကိုလည်း EU ကြီးကဲကဒီကနေ့ကြေညာပါတယ်။ G7 နိုင်ငံတွေကဘဏ္ဍာရေးလုပ်ငန်းတွေမှာအနက်ထားတဲ့ရုရှားတို့ပိုင်ဆိုင်မှုတွေရဲ့အတိုးတွေကပေးမဲ့ချင်းငွေတွေကိုယူကရိန်းအနေနဲ့အဆင်ပြေသလိုဆုံးဖြတ်နိုင်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ EU ကချီးမဲ့ဒေါ်လာဘီလီယံနဲ့ချီးတဲ့ငွေတွေကိုတော့လေကြောင်းရန်ကာကွယ်ရေးစွန့်ရင်နဲ့ပြည်တွင်းလက်နက်ဝယ်ယူရေးတွေမှာအသုံးပြုမယ်လို့ယူကရိန်းသမ္မတကပြောပါတယ်။ EU ဥရောပသမ္မတကော်မရှင်ဥက္ကဋ္ဌက Kiev မြို့တော်ကို၈ကြိမ်မြောက်သွားရောက်တာဖြစ်ပါတယ်ရှင်။